ရခိုင်ပြည်နယ်တွင်2012ပနိပခအတွင်းကစလို့အိုးဝင်ဆုံးခထွက်ပြေးရသူတွေဟာဒုက္ခသည်စခန်းတွေမှာဆေးစုနေတခုနီးပါးနေထိုင်နေကြရတယ်လို့အခုဖြစ်နေတဲ့ဆေးရပနိပခတွေကြောင့်လဲဆေးဘဒုက္ခတွေတိုးတက်တိုးလာနေပါတယ်စစ်တွေမျိုးနီးတဝက်ကဒုက္ခသည်စခန်းတွေရဲ့ရှင်နေတွေကိုကျွန်တော်တက်နိုင်တော့ရောက်တဲ့ရင်ယူထားပါတယ်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာဖွဲ့စည်းတွေကမ္ဘာစားနပ်ရိက္ခာဖွဲ့တွေကစာဝတ်နေရတဲ့အတွက်ထောက်ပံ့ပေးတာတွေရှိနေပေမဲ့လည်းဒုက္ခသည်တွေရဲ့စိတ်ထဲမှာမိမိနေရာကိုပြန်ဖို့ကလွေးရင်တခြားမျှော်လင့်ချက်ကမရှိသလောက်ပါပဲစစ်တွေမျိုးနဲ့တင်ကတက်ခဲ့ပြင်ယိုဟင်ဂျာဒုက္ခသည်စခန်းမှာတော့2012ပနိပခအတွင်းကထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်6000ကျော်ချီနေထိုင်ကြပါတယ်သူတို့တွေဟာအရင်ကစစ်တွေမျိုးတင်ကစဲယုံစုရွက်ကွက်မှာနေထိုင်ကြတာဖြစ်ပြီးတော့လက်ရှိမှာတော့တက်ခိပြင်ဒုက္ခသည်စခန်းတွင်နေထိုင်နေရတာ၈နှစ်ကျော်သွားပါပြီ။သူတို့ရဲ့တောင်းတဆုံးစင်တာတစ်ခုကတော့ကိုယ့်နေရာကိုပြန်ရှင်ကြတာပါ။အရင်နေခဲ့တဲ့နေရာမှာမတူကွေ့ပြောက်မှုတွေတွင်ရင်းရင်းနှီးနှီးနေထိုင်တော့လို့တယ်လို့တက်ခိပြင်ဒုက္ခသည်စခန်းတာဝန်ခံကိုရွှေမောင်ကပူရော်ရဲကိုပြောပါတယ်
။အေးအတီးကတော့ဂျုံပြီးတော့ပြောလို့ရှိရင်ဂျုံပြီးတော့ပြောရမယ်အတီးကစကားဆောင်တော့အခုဖြစ်ပြဟာဖြေသွားပါပြီ။ပြန်ပြီးတော့ဆလာပြီးတော့ကျွန်တော်တို့ပြန်လို့တိုးတက်အောင်ပြန်လို့ကြည့်မှာဆိုတော့အဲ့ဒါရေမေးရှမ်းလဲကျွန်တော်လို့ပါတယ်။အဲ့ဒီအတိကဒီကျွန်တော်တို့တောရှင်တဲ့စိတ်ကကျွန်တော်တို့နေတဲ့နေရာကိုအမြဲဆုံးတောရှင်ရှင်ပါတယ်အဲ့ဒီနေရာမှာပထမရခင်တလို့ရင်းနှီးခင်မွန်းနဲ့ဘာသာပေါင်းတုံနဲ့နေပြီးတော့ကိုစီပွားရေးကိုရင်မဲရှဲအဲကိုစီပွားကိုလို့တင်ချာကိုပညာကိုကိုတင်စီရှင်တယ်အဲ့ဒီမှာတောပြီးတော့တောကြည့်ရှင်တယ်ပေါ့တောပြီးတော့အဲ့ဒီမူလနေရာမှာပဲကျွန်တော်တို့နေစီရှင်တယ်အဲ့ဒါစိတ်ကအမြဲတမ်းရှိပြီးသားပါကျွန်တော်တို့အကုန်လုံးအဲ့ဒီစကားဟာကျွန်တော်တရားတဲ့စကားရင်မဲရှဲစကားမဟုတ်ပါဘူးဒီမှာရှိနေတဲ့ပြတူကြီးကိုစားနေတဲ့ကျွန်တော်ကျုံပြီးတော့ပြောင်းနေတာပါအကိုလုံးအဲ့လိုမျိုးစိတ်တည်ရှိပါတယ
်ကုလတွင်းမူဟောင်းကိုဘီဟန်နန်ဥဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ NDP တွေကိုသူတို့မူလနေထိုင်ခဲ့တဲ့နေရာတွေကိုပြန်လည်နေရာရှာထားပေးဖို့ဒါမှမဟုတ်လို့တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာပြောင်းရွှေ့ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုဏ်သိက္ခာနဲ့အညီရွှေ့ပြောင်းပေးနိုင်ရမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် NDP တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပြုထားပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဘီယန်နန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်လို့ကတိပြုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့အခုချိန်ထိနေရမပြန်နိုင်သေးပါဘူးရခိုင်ပြည်နယ်ကဒုက္ခသည်တွေထဲမှာရိုဟင်ဂျာဒုက္ခသည်တမျိုးတည်းမဟုတ်ပဲအခုနောက်ပိုင်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေရတဲ့ဆွေဘေးဒုက္ခသည်တသိန်းကျော်ဟာလည်းဒုက္ခသည်စခန်းတွေကိုရောက်နေကြရပါတယ်တိုက်ပွဲတွင်ကျွာတဲ့မီရှိုဖြက်စီးခံလိုက်ရတဲ့ကြောက်တော်မျိုးနဲ့တင်းမတ်ကျွာကလူတို့ကတော့စစ်တွေမျိုးပေါ်မှာရှိတဲ့မေတ္တာပါရမီကြောင့်တိုင်မှာလာရောက်ခလုံးနေကြရပါတယ်လက်ရှိသူတို့နေထိုင်တဲ့ဒုက္ခသည်စခန်းမှာနေရာထိုင်ခင်းတွေမလုံလောက်သလိုစောဝတ်နေရေးအတွက်လည်းခက်ခဲနေတယ်လို့စစ်ဘေးဒုက္ခသည်မတ်မြင်းဆန်းကြီးကပြောပါတယ
်ကျွာပြင်းပြီဆိုတော့ဒီမှာနေရာထိုင်ရတာလေးအဆန်ရောမပြေတော့ဘူးတိတ်မပြေတော့ဘူးအမိုးအကာတွေလည်းမလုံခြုံတော့ဘူးအဲမှာစားရေးသားတွေလည်းအဆန်မပြေတော့ဘူးပြီးတော့အဲ့မှာကျွာဘူးပြင်းပြီဆိုတော့လေကျွာမှာအင်ဂျီပါတွေအကုန်လုံးမရှိတော့ဘူးဒီမှာနေလို့ဘီမှာထိုင်ရမယ်မသိတော့ဘူးဒါပြလို့အင်ဂျီမရှိသေးဆိုတော့ဟာစစ်တဲ့တွေကဟိုမင်းရှိုးပြက်တာလေဟိုမင်းရှိုးပြက်တာဆိုတော့အင်ဂျီကအကုန်လုံးမရှိတော့ဘူးအာဘာဆက်လို့မစမ်းသာထားဆိုတော့ဘာဆက်လို့ရမှာမသိတော့ဘူ
းစစ်တွေမျိုးပြီမှာ2000ဆင်းလူမျိုးရဲ့အတွင်ပဏိပခတွေတုန်းကအိုးဝင်ဆုံးခွာထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိသလို2018အကုန်ပိုင်းမှာဆူရတက်နဲ့အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးဝင်ဆုံးခွာထွက်ပြေးနေကြတဲ့ဆေးဘေးဒုက္ခသည်တွေဟာစစ်တွေမျိုးပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအများပြားရှိနေပါတယ်ရခိုင်ပြည်နယ်တွင်ဒုက္ခသည်တွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ပဏိပခအပြင်ရာသီဥတုတန်နဲ့ကာဘေးယောဂါဆူဆူရင်ရှက်တွေကြားမှာစာဝတ်နေရခက်ခဲနေကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေအားလုံးမှာတော့မိမိနေထိုင်ခဲ့တဲ့မူလနေရာကိုပြန်တောရှင်ကြတဲ့မျှော်လင့်ချက်တွေနဲ့ရှင်တိုင်နေကြပါတယ်။ကျွန်တော်တန်းနိုင်စစ်တွေကနေတင်ပြပို့ထားတာပါ။